ရခိုင်ပြည်နယ်တန်တွဲမြို့မှာတိုးထွက်တန်ယူစုပူချမ်းပတ်မှုတွေတရေတပတ်နှိပါချဖြစ်ပွားခဲ့ပြီးတဲ့နောက်အခုခါခြေနေရညင်သက်စာပြူလာပါတယ်။တန်တွဲမြို့နယ်အနီးအနားကျေးရွာတွေမှာစနေနေ့ကစတင်ဖြစ်ပွားခဲ့တဲ့ပိပကတ်တွေအတွင်းထိခိုက်ဒေဆုံးမှုတွေနေအိမ်ဆောက်ဦးတွေပလီတွေမိရှုဖြစ်စည်းခံခဲ့ရပြီးနောက်မှာတော့လုံခြုံရေးတွေကိုလည်းတိုးမြင့်ချထားခဲ့တာပါ။ခြေနေတွေအခုခါပြန်လည်တည်ငြိမ်စပြူလာနေပြီလို့ဆိုပေမဲ့လည်းဒေသခံတွေကြားမှာတော့လုံခြုံရေးအတွက်စိုးရိမ်ပူပန်နေကြဆဲဖြစ်ပါတယ်။မြန်မာဆွေရပြန်ကြားရေးဝန်ကြီးဌာနကတော့လူ9ဦးသေ9ဦးဒဏ်ရာရတဲ့အကြောင်းသတင်းထုတ်ပြန်ထားပေမဲ့ဒေသခံတွေနဲ့အာဏာပိုင်တချို့ကတော့အကြမ်းဖက်မှုတွေအတွင်းအနည်းဆုံးလူ6ဦးသေဆုံးပြီးဒဏ်ရာရသူအများအပြားရှိတဲ့အကြောင်းပြောဆိုနေကြတာပါ။ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်သမရရဲ့ပြောဝင်ရသူလည်းဖြစ်တဲ့ဦးရဲထွတ်ကတော့စုပူမှုတွေဖြစ်ပွားရမှာလုံခြုံရေးတာဝန်ယူမှုတွေအားနည်းခဲ့တဲ့အကြောင်း VOE ကိုပြောပါတယ်။ကျန်းဖက်မှုတွေဆိုရင်သမရဦးသိန်းစင်ရဲ့တုံးရကြရခိုင်ပြည်နယ်ခီးစဉ်မစမီမှာပဲစတင်ဖြစ်ပွားခဲ့တာပါ။ဒါကြောင့်လဲတာမန်ခြေတင်စကားများရာကစလို့တက်တက်ဆန်ဆန်ကြုံရတဲ့ဖြစ်ရတွေ့အချိန်ကြိုက်လှုပ်ဆောင်ခဲ့သလားဆိုပြီးတန်တရားဖြစ်မိတဲ့အကြောင်းတန်တွဲမြို့မှာဗုဒ္ဓဘာသာဝင်ရခိုင်လူမျိုးတွေနဲ့မွတ်စလင်ကမန်တန်းရင်သားကောင်းဆောင်တွေနဲ့တွေ့ဆုံစမှာသမရကမှတ်ချက်ပေးသွားခဲ့ပါတယ်။ဘာသာရေးလူမျိုးရေးကွဲပြားမှုတွေပေါ်ခြေခံရာကပြီးခဲ့တဲ့နှစ်ကစလို့လူရာနဲ့ခြေသေးဆုံးပြီးတိမ့်နဲ့ခြေအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့အချမ်းပဲတက်ခတ်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်တွင်လူမှုအနေနဲ့စိုးရိမ်ကြောက်ကြမှုအောက်မှာနေထိုင်နေကြရတဲ့အခြေအနေတွေကိုလည်းလက်ခံနိုင်မှာမဟုတ်ဘူးလို့သမရကပြောဆိုသွားတာပါ။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းပြီးတရားဥပဒေစိုးမိုးရေးအတွက်ဥပဒေပေါင်းတွင်းကဆောင်ရွက်မှာဖြစ်တယ်လို့လည်းပြောပါတယ်။အာဏာပိုင်တွေကတော့ပရိပကတ်တွေနဲ့ဆက်နွယ်တယ်လို့တန်တရားရှိသူအ ਨੇ စုံလူပေါင်းတရာဇင်လောက်ကိုဖမ်းဆီးထားပေမဲ့ဘာအတွက်ဖမ်းဆီးထားတယ်လဲဆိုတော့ကိုတော့ရှင်းရှင်းလင်းလင်းမပြောပါဘူး။အုပ်စုဖွဲ့တိုက်ခိုက်မှုတွေမိလောင်ဖြစ်စည်းမှုတွေဖြစ်ပွားခဲ့ပြီးနောက်မှာတော့တန်တွဲမြို့နယ်မှာအာဏာပိုင်ကညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။တိုက်ခိုက်မှုတွေကြောင့်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရသူတချို့ကတော့ရာယီရွက်ပြင်တဲတွေနဲ့နေရာထိုင်ခင်းတချို့စီစဉ်ပေးထားတဲ့အကြောင်းလဲဒေသခံအာဏာပိုင်က VOE ကိုပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်ကစတင်လိုက်တဲ့ပရိပကတ်တွေဟာမြန်မာနိုင်ငံတွင်းကနေရာတချို့ကိုပါပြန့်နှံ့ခဲ့ပြီးတဲ့နောက်နိုင်ငံတကာအသံဝန်ကြီးမှစိုးရိမ်မကင်းတဲ့နေလဲထွက်ပေါ်လာခဲ့တာပါ။အခုနောက်ဆုံးတန်တွဲမြို့မှာအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့တဲ့အပေါ်မှာလဲအာဏာပိုင်နေနေနေနဲ့ထိထိရောက်ရောက်နဲ့အမြန်ဆုံးထိမ့်သိမ့်မှုမတင်မမြတ်ဖြစ်နေတဲ့အခြေခံအကြောင်းရင်းတွေကိုရေရှည်အတွက်နီးလန်းရှာဖြစ်ရှင်းကြဖို့လဲကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကတိုက်တွန်းထားပါတယ်။